တော်ရရှင်များရှင်ကျမတို့အခုသတင်းစီစဉ်ထုတ်လွှင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ရဲ့စံတော်ချိန်မနက်ပိုင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးပွဲကိုကျင်းပနေပါတယ်။ဒီဆွေးနွေးပွဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကသူ့ရဲ့မြမနိုင်ငံခီးစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုအစီရင်ခံစာတင်ပြဖို့ရှိနေပါတယ်။သူကိုယ်တိုင်တင်ပြမလားဒါမှမဟုတ်online video ကနေပြောမလားဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူးလုံခြုံရေးကောင်စီမှာအခုလိုမျိုးမြမအရေးဆွေးနွေးပွဲကိုလုပ်ဖို့နော်ဝေနိုင်ငံကအဆိုပြုခဲ့တာဖြစ်ပါတယ်တကပိတ်အစည်းအဝေးမဆခင်မှာပဲသတင်းတော့တွေကိုပြောကြခဲ့တဲ့ကုလသမဂ္ဂဆိုင်ရာနော်ဝေသံမကြီး Miss Monal Jul ကတော့လုံခြုံရေးကောင်စီကနေမြမအရေးဆုံးဖြတ်ချက်ကိုချမှတ်တင်တဲ့အကြောင်းကိုပြောသွားပါတယ
် It is very important that we bring Myanmar back on the agenda of the Security Council for the first time since May this year that is of course because this
သူပြောခဲ့တာကတော့လုံခြုံရေးကောင်စီမှာမြန်မာနိုင်ငံရဲ့ကိစ္စကိုမေလလောက်မှာဆွေးနွေးပြီးတော့အခုတစ်ချိန်ပြန်ပြီးတော့ဆွေးနွေးဖို့ကအရန်ကိုအရေးကြီးနေပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံရဲ့အခြေအနေဟာတစ်နေ့တစ်ခြားအလွန်ကိုစိုးရိမ်စရာကောင်းလောက်အောင်ယိုယွင်းပြီးတော့ဆိုးဝါးလာနေပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးမှာတသန်နဲ့ပြောနိုင်မှုကအလွန်အရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာအရေးမှာစိုးရိမ်ကြောင်းဖော်ပြတဲ့ဆုံးဖြတ်ချက်ကိုထုတ်ပြန်ဖို့လိုတယ်လို့ကျမတို့မြင်ပါတယ်ဆိုပြီးတော့ပြောခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအိုင်ယာလန်သံအမတ်ကြီးမစ္စတာဖာဂယ်မိုင်တန်ကလည်းဒီလိုမျိုးအထူးကိုယ်စားလှယ်ရဲ့မြမခီးစဉ်အတွင်းမှာသက်ဆိုင်တဲ့ခေါင်းဆောင်အားလုံးနဲ့တွေ့ဆုံခွင့်မရတာကန့်သက်ခံရတဲ့အပေါ်တွေမှာစိတ်မကောင်းဖြစ်ကြောင်းတကပိတ်ဆွေးနွေးပွဲမဆခင်မှာပဲသတင်းတော့တွေကိုပြောကြားခဲ့ပါတယ
် Please that we're getting this opportunity to hear from special envoy Heiser we do regret that it's taken place behind closed doors yet again we feel that you know the discussion and the situation in Myanmar warrants open debate open discussion and again this is yet another opportunity that has been missed we regret that obviously full support for the special envoy's role
သူပြောခဲ့တာကတော့ကျွန်တော်တို့အနေနဲ့အထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်အကြောင်းကိုတင်ပြတာကိုနားထောင်မှုရှိပါတယ်။နောက်ပြီးတော့ခီးစဉ်တွင်မှာပဲမြန်မာနိုင်ငံမှာရှိတဲ့ခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့အပြစ်အဝါတွေးဆောင်ခွင့်မရခဲ့တဲ့အပေါ်မှာကျွန်တော်တို့စိတ်မကောင်းဖြစ်မိပါတယ်။ဒီအခြေအနေတွေအပေါ်မှာပြန်ပြီးတော့ပြုတ်ပြင်နိုင်မယ်လို့မျှော်လင့်နေဆိုပြီးတော့ပြောခဲ့တာပါ။ဒါအပြင်ပဲဒီအထူးကိုယ်စားလှယ်ရဲ့အခမ်းအခဏာကိုအပြစ်အဝါထောက်ခံတယ်လို့မြမရေကူလာတမကနဲ့အာဆီယံတို့ရဲ့ကြိုးပမ်းအားထုတ်မှုတွေကိုထောက်ခံကြောင်းလဲအိုင်ယာလန်တမကြီးကပြောသွားပါတယ်အဖွဲ့ဝင်16နိုင်ငံနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှာစက်တင်ဘာလမှာအလှည့်ကျဥက္ကဋ္ဌကတော့ပြင်သစ်နိုင်ငံပဲဖြစ်ပါတယ်ရှင်